မလေးရှားအစိုးရအနေနဲ့နိုင်ငံသားအလုပ်သမားအသစ်တွေခေါ်ယူတဲ့နေရာမှာဆိုင်းငံ့ထားမယ်ဆိုပြီးတော့မလေးရှားဒုတိယဝန်ကြီးချုပ်ကတောက်ကြနေမှာပြောလိုက်တာကြောင့်မြန်မာနိုင်ငံကနေမလေးရှားကိုသွားမယ့်အလုပ်သမားတွေအတွက်မရေမရာအခြေအနေမျိုးကိုဖြစ်လာစေပါတယ်။လက်ရှိမှာတော့ဗီဇာကျထားပြီးသားအလုပ်သမားတွေကတော့သွားခွင့်ရမယ်လို့မြန်မာအလုပ်သမားဝန်ကြီးဌာနတာဝန်ရှိသူတို့ကမျှော်လင့်ထားပါတယ်။အပြည့်စုံကိုဆက်သွယ်မိမင်းထားတဲ့ VOE သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
နိုင်ငံသားအလုပ်သမားတွေခေါ်ယူတာနဲ့ပတ်သက်လို့မလေးရှားဒုတိယဝန်ကြီးချုပ်ရဲ့ပြောဆိုချက်ထပ်ပေါ်လာပြီးတဲ့နောက်မြန်မာနိုင်ငံကနေမလေးရှားမှာအလုပ်လုပ်ဖို့အတွက်လစဉ်သွားနေကြတဲ့ထောင်ထဲချီရှိတဲ့မြန်မာအလုပ်သမားတွေအခက်ကြုံရဖွယ်ရှိလာတာပါ။ပြည်ပအလုပ်ကိုင်စုဆောင်ရေးအေဂျင်စီ62ခုကနေတာဝန်ယူပြီးလုပ်ပေးနေတဲ့လက်ရှိမှာဗီဇာကျပြီးသားအလုပ်သမား3000ကျော်ကတော့မလေးရှားကိုသွားခွင့်ရမယ်လို့မျှော်လင့်ထားတဲ့အကြောင်းအလုပ်သမားအလုပ်ကိုင်နဲ့လူမှုဖွံ့ဖြိုးရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်လက်ဖြင့်အလုပ်သမားညွှန်ကြားမှုဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်လည်းဖြစ်တဲ့ဦးမျိုးအောင်ကပြောပါတယ်
။သူစီကိုဗီဇာထုတ်ပြီးသားအလုပ်သမားတွေတော့ရအောင်မယ်ပေါ့နော်။လောလောဆယ်တော့ကျွန်တော်မေးခိုင်းလိုက်တဲ့ခါတော့ဗီဇာထုတ်ပြီးသားဝင်ဖို့ပေါ့သူ့နိုင်ငံကိုလေ။အဲဒီအလုပ်သမားတွေကိုတော့သူတို့ဟိုအလုပ်မယ်။တန်တဲ့အလုပ်သမားကိစ္စတွေတော့သူတို့ပြန်ပြီးတော့အကြောင်းပြန်မယ်လို့ပဲကျွန်တော်တို့ကလောလောဆယ် information ကဒီလိုပဲရသေးတာပေါ့နော်။ဟုတ်ပေါ့နော်။အလုပ်သမားတွေလူတွေဆိုကျွန်တော်တို့နိုင်ငံကဒမန်းနေလို့ဆိုအရင်နဲ့ဆိုင်ဘုံဘောလုံးဖြစ်နေတာလေ။ဒမန်းနေရတယ်အာဘုံဘောလုံးပေးထားတယ်ပြီးတဲ့အခါမှာ agency fee တွေခေါ်တယ်ပေါ့သူတို့ agency တွေကလည်းဟိုအရင်နဲ့ဆိုင်အများကြီးဈေးရှော်ပြီးတော့မှဟိုယူပြီးတော့လေကျွန်တော်တို့နိုင်ငံကိုခေါ်နေတာပေါ့နော်ဟိုထွက်လာတဲ့အခါကျတော့သူတို့ဟိုမှာတာဝန်ရှိတဲ့လူတွေလည်းနည်းနည်းတော့ကျွန်တော်နဲ့ဆက်သွယ်လုပ်နေတဲ့လူတွေမှာနည်းနည်း surprise ဖြစ်တာပေါ့နော
်ဘင်္ဂလားဒေ့ရှ်ကအလုပ်သမားတိတသမ5000ကိုနောက်3နှစ်အတွင်းမှာခေါ်ယူဖို့အတွက်မလေးရှားအစိုးရနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ချုပ်ဆိုထားတဲ့ MOU စာချုပ်အပေါ်မှာတော့မထိခိုက်စေရဘူးဆိုပြီးမလေးရှားတာဝန်ရှိသူတွေကပြောထားပါတယ်။ဒါကြောင့်နိုင်ငံသဘောတူစာချုပ်ချုပ်ဆိုထားတဲ့နိုင်ငံတွေကအလုပ်သမားတွေကတော့ပြဿနာမရှိနိုင်ပေမဲ့မြန်မာနိုင်ငံကတော့အခုတည်းကမလေးရှားနိုင်ငံနဲ့နိုင်ငံသဘောတူစာချုပ်လက်မှတ်ရေးထိုးရခြင်းမရှိသေးဘူးဆိုပြီးဦးမျိုးအောင်ကဆိုပါတယ်။
သူကကျွန်တော်နဲ့သူတို့အမှုထိုးပွားကကျွန်တော်တို့ကဂရီးပေးပြီးတော့မှလုပ်ထားပြီသူတို့ကဂူတီကိုပြန်မလာတာပေါ့နော်ဟုတ်ကဲ့အဲ့ဒါကျွန်တော်တို့ကသူတို့နှစ်နိုင်ငံကျွန်တော်တို့ drug တွေရောမူကြမ်းတွေရောနှစ်ဖက်ဟိုအတီးကူးချက်တွေရပြီးပြီကျတော့ကျွန်တော်တို့ကကျွန်တော်တို့နောက်ဆုံးပြင်နိုင်တယ်ပြီးပြီဘယ်စိန်ထိုးမလဲဆိုတာကိုပထမဒီပြီးခဲ့တဲ့လ25 29လာမယ်ဆိုပြီးတော့ပြောတာပေါ့နော်နောက်ကျတော့မလာတော့ဘူးအပြင်ပြည်နဲ့ချိန်မှလာတော့မယ်ဆိုတော့ကပြောင်းသွားပြန်မှာပေါ့နော်ကျွန်တော်တို့အလုပ်လေးနေသားဖြစ်တယ်ကျွန်တော်ပြောင်းနေတာပေါ့သူတို့ကတော့လေ
တနည်းကြော်ကြားပိတ်ပင်ထားတဲ့ကျွမ်းကျင်ရွှေပြောင်းလို့တမများပြန်လဲခန့်အရေးအစီအစဉ်ကိုမလေးရှားမှာရှိတဲ့အလုပ်ရှင်အများအပြားကတောင်းဆိုခဲ့တာကြောင့်တနည်းလာနေ့ကနေစတင်ခဲ့ပြီးအခုအခါမှာတော့ရုတ်တရက်နိုင်ငံခြားသားအလုပ်သမားတွေအစ်စ်ထပ်မခန့်တော့ဘူးလို့ပြောဆိုလိုက်တဲ့အတွက်မလေးရှားကိုထွက်ပြီးအလုပ်လုပ်ကြမဲ့မြန်မာအလုပ်သမားတွေအခက်တွေ့မဲ့အရေးကြုံလာရတာပါမလေးရှားနိုင်ငံဟာပြီးခဲ့တဲ့လတွေကစပြီးဗီဇာကြေးကိုဆယ်ဆတိုးပြီးတော့ကောက်ခံလိုက်သလိုနိုင်ငံခြားသားလူသားကွန်ကိုလည်းနှစ်ဆတိုးပြီးတော့ကောက်ခံလိုက်တဲ့အတွက်ကန့်ကွက်ဝေဖန်မှုတွေလည်းကြုံနေရတာပါမလေးရှားမှာမြန်မာလူသမားသိမ်းတဲ့ချီပြီးအလုပ်လုပ်ကြနေပေမဲ့အလုပ်လုပ်ခွင့်ပါမစ်မရှိတဲ့သူတွေကတော့နေ့စဉ်လိုလိုဖမ်းဆီးခံနေရတာပါမြန်မာတန်ယုံကတော့မလေးရှားထိမ့်သိမ်းရေးစခန်းတွေမှာချုံနောက်ခံရတဲ့မြန်မာနိုင်ငံသားတွေကိုစီစစ်ပြီး2015ခုနှစ်အတွင်းမှာနေရရင်းကိုပြန်ပို့ပေးနေတာဟာလူ9000ကျော်ရှိသွားပါပြီ။ဒါပေမဲ့တရားဝင်မြန်မာလူသမား4000ထက်မနည်းဟာတော့အလောက်ကန်အခွင့်အလမ်းရဖို့လစဉ်မလေးရှားနိုင်ငံကိုတွားရောက်နေကြပါတယ်ရှင်။